စစ်တပ်အာဏာသိမ်းနောက်ကိုဆန့်ကျင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုသတင်းယူနေတဲ့ဂျပန်လွတ်တန်းသတင်းတောက်တရက်ကိုရဲတွေကခိတ္တဖမ်းဆီးခဲ့ပြီးနိုင်ငံပိုင်အတွင်းပြန်လည်လွတ်ပေးခဲ့ကြောင်းရိုက်တာသတင်းကပြောပါရယ်ရန်ကုန်အခြေစိုက်မီဒီယာထုတ်လွှင့်ရေးကုမ္ပဏီလုပ်ငန်းလုပ်ငန်းနဲ့ UK ကတဇူဘီဟာအရင်က Nikkei Business Daily သတင်းစာသတင်းတောက်ဖြစ်လုပ်ငန်းခဲ့မှုသူဖြစ်ပါရယ်သူက February 1ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးအဖမ်းခံလိုက်ရတဲ့နိုင်ငံသားသတင်းတောက်တစ်ယောက်လည်းဖြစ်လာပါရယ်သူကိုစမ်းကြောင်းမြို့နယ်ရဲစခန်းကပြန်လည်လိုက်ပြီးတဲ့နောက်သူကမိတ်ဆွေတွေကိုအခုခါဘေးကင်းရန်ကင်းရှိပြီဖြစ်ကြောင်းနဲ့ကျေးဇူးတင်ရှိကြောင်းပြောပါရယ်။ဆော်ပိုင်းလုံးကဂျပန်နိုင်ငံဘက်ကတော့အသက်40ဝန်းကျင်ဂျပန်လူမျိုးသတင်းတော်တယောက်အဖမ်းခံရတယ်လို့ပြောခဲ့ပေမဲ့အသေးစိတ်တော့ပြောကြခဲ့ခြင်းမရှိပါဘူး။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံသားတွေနဲ့ပထမဆုံးဖြစ် February 6ရက်နေ့ကဒေါ်ဆန်းစွတ်ကြီးရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတာနဲကိုလည်းစစ်တပ်ကဖမ်းဆီးထိန်းသိမ်းထားပါရယ်။အခုကီတာဂျူမီကဒုတိယမြောက်ဖမ်းဆီးခံရသူနိုင်ငံသားဖြစ်ပြီးသူကတော့နိုင်ငံပိုင်အတွင်းပြန်လွတ်ပေးခဲ့ပါတယ်2009ခုနှစ်ရွှေဝါယုံတော်လိုင်းရေးဆန္ဒပြမှုအတွင်းသတင်းယူနေခဲ့တဲ့ဂျပန်သတင်းထောက်ကန်ဂျီနာဂါယီကတော့စစ်တပ်ရဲ့ဆန္ဒပြပွဲဖြိုခွင်းမှုအတွင်းတရက်ထိမှန်သိဆုံးခဲ့ပါတယ်ခင်ဗျဆီးရီးယားနိုင်ငံအတွင်းအီရန်ကြောထောက်နောက်ခံပေးထားတဲ့အီရန်လက်နက်ကိုင်တပ်ဖွဲ့တွေကိုအမေရိကန်တို့ကလေကြောင်းကတိုက်ခတ်တာကြောင့်စစ်သွေးကြတအူးသိဆုံးပြီးအများပြားဒဏ်ရာရသွားတဲ့ကိစ္စအပေါ်အဓိကစောင့်ကြည့်နေတယ်လို့ကုလသမဂ္ဂကပြောပါတယ်
The Secretary General was following closely the reports of a U.S. airstrike targeting sites in eastern Syria.
American ရဲ့မဟာမိတ်ဖြစ်တဲ့အီရတ်ပေါ်လက်တလုံးတိုက်ခတ်မှုတွေကိုတုံ့ပြန်တဲ့အနေနဲ့ Syria အရှေ့ပိုင်းမှာအခုလို American ကလေကြောင်းကတိုက်ခတ်မှုနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ကအဓိကစောင့်ကြည့်နေပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောခွင့်ရ Stephen Dujarric ကပြောပါတယ်ပင်ဒဂွန်စစ်ဌာနချုပ်ကတော့စစ်သွေးကြော်တွေကဒုံးကျည်နဲ့ပြစ်ခတ်ခဲ့တာကြောင့်အီရတ်နိုင်ငံနဲ့ဒီလအစောပိုင်းတုန်းကအရက်သားတူတည်ဆုံခဲ့ရတဲ့အပေါ်အခုလိုလက်တုံ့ပြန်တာဖြစ်တယ်လို့ပြောပါရယ်ဒါဟာသမ္မတဂျိုးဘိုင်ဒန်လက်ထက်ပထမဆုံးကျင်အင်အားသုံးပြီးလေကြောင်းကတိုက်ခိုက်မှုလည်းဖြစ်ပါရယ်ခင်ဗျ